တရရိုရီကိုဒူတတိရဲ့မွေးရစေဝါတိုက်ဖြတ်ရေးကာလအတွင်းမှာထောက်ချီသိမ်းဆုပ်ခဲ့မှုတွေကိုဖိလစ်ပိုင်တရားရေးဝန်ကြီးဌာနကပြန်လည်သုံးသပ်မယ်လို့တရားရေးဝန်ကြီးကပြောလိုက်ပါတယ်။ရတဖွဲ့ကမိမိလုံပိုင်권ကိုအလွဲသုံးစားလုပ်ခဲ့တဲ့လက္ခဏာတွေကိုပထမတော့ဖြစ်စစ်ဆေးခဲ့တဲ့အမှုတွေကပြသနေကြပါတယ်။ငါးနှစ်ကြာခဲ့တဲ့တိုက်ဖြတ်ရေးကာလအတွင်းကလူသတ်မှု52မှုကိုတရားရေးဌာနကဒီကနေ့ဗုဒ္ဓနေ့အောက်တိုဘာ20ရက်နေ့မှာအသေးစိတ်ထုတ်ပြန်လိုက်တာပါ။ထောက်ကြီးတဲ့အသက်ခံရသူတွေဟာမွေးရစေဝါရောင်းဝယ်သူတွေဖြစ်ကြပြီးဖမ်းဆီးရမှာခုခံခဲ့ကြတယ်လို့ရဲတပ်ဖွဲ့ကတရားဝင်ပြောခဲ့ပါတယ်။အခုထုတ်ပြန်လိုက်တဲ့အမှုတွေကရဲရဲအကြောင်းပြချက်ကိုစိန်ခေါ်နေတယ်လို့ဖြစ်နေပါတယ်။စစ်ဆေးခဲ့တဲ့နောက်အမှုတော်တော်များများမှာအသက်ခံရသူတွေရဲ့လက်ထက်မှာတိနက်ကင်ခဲ့တဲ့အထောက်အထားမတွေ့ခဲ့ရဘူးလို့တရားရေးဌာနကဗိုလ်သူးလေးကပြောပါတယ်။ရဲကအစမတန်တဲ့အင်အားကိုတုံးခဲ့ပြီးတန်မြတ်ရှိသူတွေကိုအဓိကပစ်ခတ်ခဲ့တာကိုတွေ့ရတယ်လို့မွေးစေမတန်းရဲ့မတန်းတွေလည်းမရှိဘူးလို့ဆိုပါတယ်ဆက်လက်လေလာအမှုတိဆောက်ပြီးဆိုင်ရာရဲတွေကိုရာဇဝမှုနဲ့တရားစွဲမယ်လို့လည်းပြောပါတယ်မွေးစေနဲ့ဆက်နွယ်တဲ့လူတွေကိုစနစ်ကျတတ်ဖြတ်ခဲ့တဲ့ဆိုတဲ့ဆွဆွဲချက်တွေကိုနိုင်ငံတကာရာဇဝမှုခုံရုံး ICC ကစုံစမ်းစစ်ဆေးမှာကြောင့်ဖိလစ်ပိုင်နိုင်ငံဟာဒီကိစ္စနဲ့ပတ်သက်ပြီးဖိအားအပိတ်ခံနေရတာပါ